ပဲခူးတိုင်းညောင်လေးပင်ခရိုင်ကမြို့နယ်တွေကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတာကြောင့်ကရင်မျိုးသားစီယုံ KNU လက်အောက်ခံတပ်တွေနဲ့စစ်ပွဲတွေတကြော့ပြန်ပြင်းထန်လာနေပါတယ်။ဒီတိုက်ပွဲတွေကြောင့်အရက်သားယာနဲ့ချီထွက်ပြေးတင်းရှောင်နေရပြီးစာတင်ကြောင်းတွေလည်းယာယီပိတ်ထားရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီသတင်းပေးပို့ချက်အပြည့်အစုံကိုအလိမ္မာပြောပြပေးပါအောင်ခင်ဗျာ။
ပဲခူးတိုင်းညောင်လေးပင်ခရိုင်ကမြို့နယ်တွေမှာဩဂတ်လကုန်ကစပြီးတော့တိုက်ပွဲတွေပြင်းထန်လာနေတာပါ။ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ကရင်မျိုးသားကာကွယ်ရေးတပ် KNDO ပူးပေါင်းတပ်တွေဟာပဲခူးတိုင်းညောင်လေးပင်ခရိုင်မှာရှိတဲ့စစ်ကောင်စီရဲ့တစ်ချစိတ်အခြေဆိုင်တပ်စခန်းကိုစက်တင်ဘာလ1ရက်ကသိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေကအရက်သားနေအိမ်တွေစီလက်နက်ကြီးတွေနဲ့ပစ်ခတ်တာ၊လေဆောင်းဟာတိုက်ခတ်တာတွေစက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ကလော်မှုသောကျေးရွာတွေကိုစက်တင်ဘာလ5ရက်နေ့လေရင်နဲ့ဘုံကျဲခဲ့တယ်လို့ဒေသခံတွေကပြောပါရယ်စက်တင်ဘာလ6ရက်နေ့မှာတော့ဘုံကျဲတာမရှိပေမဲ့ကင်းထောက်လေရင်တွေပြန်ဝဲတာရှိတဲ့အကြောင်းညောင်လေးပင်ခရိုင်က KNU KNL ပူးပေါင်းတပ်ဖွဲ့ဝင်တို့က VOA ကိုပြောပါရယ
်လေရင်တက်ကမ်းမှုကတော့ပဲခူးတိုင်းမှာအဲ့ဒီမနေ့ဟုတ်တနေ့ဆိုပူတော်များသေးတယ်ဒီရက်ပိုင်းကတော့တော်တော်များပါတယ်ဒီနဲ့ UR ဘုံလိုက်ကျတော့လည်းအဲ့ဒီကြာသွားတဲ့စကန်ဝန်းကျင်ပေါ့နော်ထိခိုက်သေးဆုံးလည်းရှိနိုင်ပါလားစစ်ချောင်းကတော့အများကြီးပါကျွန်တော်ပြောရင်အဲ့နာဝန်းကျင်မှာရော်သားတွေမနေရတော့လက်ရှိမှာသူတို့တိုင်းခံရတဲ့စကန်ကိုလည်းသူတို့ပြန်တက်ယူပိုင်ခြင်းမှမရှိသေးဘူးဒါလက်ရှိနောက်ဆုံးနေ့အခြေအနေပေါ့နော
်တစ်ချစိတ်စကန်မှာစစ်ကောင်စီရဲ့ခလာယာ439ခလာယာ60ခမယာ350ခမယာ351တို့တက်ဆွဲထားခဲ့တာဖြစ်ပါတယ်စက္ကံမကြဖို့အတွက်စစ်ကောင်စီရဲ့အနီးအနားကခလာယာတပ်တွေနဲ့ကြောက်ကြီးမြို့ခလာယာတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်းလည်းပြောပါရယ်ပြည်သူတွေရဲ့နေအိမ်တွေစားသောက်ကြောင်းတွေနဲ့စည်ရုံတွေကိုအကာအကွယ်ယူပြီးစစ်ကောင်စီကခုခံခဲ့တဲ့အတွက်ခက်ခက်ခဲခဲသိမ့်ပိုက်ခဲ့ရတယ်လို့ကရင်မျိုးသားစီယုံ KNU ကသတင်းထုတ်ပြန်ထားပါရယ်စစ်ကောင်စီကညောင်လေးပင်ခရိုင်တဲကိုလေရင်နဲ့ဘုံကျဲခဲ့တာကြောင့်နေအိမ်နဲ့ဘာသာရေးအဆောက်အအုံတချို့ပျက်စီးခဲ့ပြီးတော့အရက်သားယာနဲ့စီထွက်ပြေးခဲ့ရပါတယ်။စာတင်ကျောင်းတွေကိုပိတ်လိုက်ရတယ်လို့ဒေသခံတချို့ကပြောပါတယ်။စစ်ဖြစ်တဲ့မြို့နယ်တွေကဒေသခံတွေဟာဘေးလွတ်တဲ့ညောင်လေးပင်မြို့ပေါ်လို့နေရာမျိုးတွေစီထွက်လာကြပေမဲ့အဲစည်းလက်မခံတာတွေကြောင့်ရွာတွေဘက်မှာပဲလှည့်ပတ်နေနေကြရပါတယ်။လက်လက်ကြီးပြစ်တံတွေကတော့မြို့ပေါ်တွေအထီကြားနေရသောညောင်လေးပင်မြို့ကဒေသခံတို့က VOE ကိုပြောပါတယ်
။ညောင်လေးပင်ကျွေးတယ်မတော့ရှားပေါ့အဲဒီရှားမှာကသူလက်နေရင်းဆိုင်လို့ဆိုတော့သူညောင်လေးပင်စစ်တပ်တွေကလည်းမတော့ရှားပါပုံမျိုးပါလို့ရှိတယ်။အဲဒီကွာသူတို့အမြောက်ကပါနေစစ်တာကသူတို့နေရာသူကင်းတိကျတိကျမသိကြတော့ကျွန်တော်လည်းမပြောတတ်ဘူးလား။ရပါတော့တော့ဆောက်လိုက်ကုန်ပါပြီဆိုတော့အဲ့လိုပြစ်နေတယ်
စစ်ကောင်စီတပ်တွေပဲခူးတိုင်းညောင်လေးပင်ခရိုင်ထဲမှာအင်အားထပ်တိုးချဲ့နေတဲ့အကြောင်းလဲဒေသခံတချို့ကပြောပါတယ်။လမ်းမတချို့ကိုလည်းဖြိုဖျက်ကျဉ်တူးထားပြီးတော့အသွားလာတွေကိုဖျက်တောက်ထားပါတယ်။ညောင်လေးပင်ခရိုင်ထဲမှာအခုနှစ်ဇူလိုင်လ3ရက်နေ့မှာလက်ဖက်စစ်ပွဲတွေအကြိမ်ပေါင်း100နီးပါးရှိခဲ့ပါတယ်။တိုက်ပွဲတွေအတွင်းလက်ဖက်စလုံးမှာအကြာဆုံးတွေရှိခဲ့ပြီးတော့အရက်သားတွေသေဆုံးထဏ်ရာရခဲ့တာလည်းရှိပါတယ်။အခုဆိုရင်ပဲခူးတိုင်းတဲကစစ်ပွဲတွေကြောင့်ကျေးရွာပေါင်း26ရွာကဒေသခံတွေထွက်ပြေးနေကြရပြီးတော့စစ်ဘေးရှောင်2,000အထိရှိလာနေပြီလို့ကရင်အရက်ဖတ်အဖွဲ့တချို့ကသတင်းထုတ်ပြန်ထားပါတယ်ရှင်။